တိုင်းနာလနဲ့ကိုင်းညီနောင်မဟာမိတ်၃ဘွဲ့ကတပတ်သက်အပြစ်ရဲ့ကျင်းညာခဲ့တဲ့နှစ်စန်းတရနေ့ကနေစပြီးတော့အဲ့ဒီအဖွဲ့တွေနဲ့တက်မတော်တို့ကြားရခိုင်ပြည်နယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာပါညီနောင်မဟာမိတ်၃ဘွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာအစိုးရတို့ကြားအပြစ်ရရင်နဲ့ငြင်းငြင်းအတွက်ဒီလကုံမှာဆွေး င်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကင်အဖွဲ့တို့မြို့နယ်သုံးမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်တုခကပြောပါတယ်
2020 January 2ရက်ပေါ့နော်မနေ့ကလည်းပဲဒီဘလဝရဲ့မြေပုံရဲ့နောက်မင်းပြောင်းအဲ့ဒီမျိုးနေ့3ခုထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ် January လက်နှစ်ရက်နေ့မှာဒီမနေ့7/20ကစပြီးတော့မှဒီကျွန်တော်တို့အရင် January 1ရက်နေ့တုန်းကတိုက်ပွဲဖြစ်သေးတယ် 0.94 တောင်ကုန်းပေါ့နော်ဒီဘလဝမျိုးနေ့ထဲမှာတောင်ကုန်းကိုရန်သူကတင်ပြီးတော့လက်နက်ကြီးတွေနဲ့ဟိုပစ်ပြီးတော့မှဒါထိုးစစ်ချင်လာတာရှိတယ်နေ့လေ2/23မိနစ်လောက်မှာတော့ရန်သူဘက်ကနေပြီးတော့ဂျဲတိုက်နေရင်လည်း15မိနစ်3ချိန်ပေါ့နော်အဲ့လိုရောက်ပြီးတော့ပြစ်ခတ်တာရှိတယ်เนาะအဲ့ဒီမှာအထူးအကြဆုံးကလေးရှိတယ်ကြရန်သူဘက်ကလေဒီနေပုံမျိုးနေသေးမှာတော့ဒီစင်းရွာရဲ့အရှိဖဲ့ပေါ့เนาะဒီ1ကီလိုမီတာခွေးလောက်အကွာမှာရှိတယ် 0.59 တောင်ကုန်းပေါ့အဲ့ဒီကုန်းကိုရန်သူဘက်ကနေပြီးတော့သူတို့ဒီမနေ့9နာရီကစပြီးတော့မှလက်နေကြီးနဲ့ငွေတွေပြစ်ပြီးတော့သူတို့ထိုးစစ်ဆင်လာတာပေါ့เนาะနေ့လေ2နာရီ18မိနစ်မှာရဟယင်နဲ့စီးနေနေပြီးတော့မှမနေ့20လောက်လာပြီးတော့ပြစ်ခတ်ခဲ့တာရှိတယ်ဒီကဲတိတ်နေနေနေပြီးတော့မှ15မိနစ်လာပြီးတော့ပြစ်တာရှိတယ်အော်နောက်ပြီးလို့ရှိရင်ဒီမင်းသားမျိုးနေထင်းမှာတော့ဒီဖားကျော်ရွာရဲ့အရှိဖက်ကျွန်တော်တို့ရခိုင်တပ်ကိုတပ်တွေရှိတဲ့နေရာကိုရန်သူဘက်ကနေပြီးတော့မှဝင်ရောက်လာတဲ့တပ်သမိုးလို့ဟိုနေ့လေ2နာရီခွေးမှဒါတိုက်ပွဲဖြစ်တာပေါ့နော်အဲ့ဒီမှာရန်သူဘက်ကတော့ဒီမြေပြင်ကတော့တုံးဦးကြဆုံးတာရှိတယ
်မနေ့ကချင်းချင်းနဲ့ပလဝမြို့နဲ့နုံဘူးချေးရွာဘက်နဲ့ရခိုင်ပြည်နယ်အမ်းမြို့နဲ့ကစူးကန်းကျွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်တရင်မှပြန်ကြားရေးတွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
ကျွန်တော်တို့ဒီကနုံဘူးသခန့်ရဲ့တောင်ဘက်မှာအေရင်ရ150လောက်ကကျွန်တော်တို့အကြောင်းကိုပြစ်ခတ်ခဲ့တာရှိတယ်။ဒါကတော့စိတ်ကြိုက်တာတော့မှတော့မရှိပါဘူး။မနေ့က7လာကြီးလောက်ကနေအဲမှာစစ်တာတော့ကျွန်တော်မြေပြင်ပိုင်းတော့ပြန်လဲတော့ချိန်ကြတယ်။အမေကကူပိုင်းဘက်မှာလည်းစစ်ပြင်မှုတွေဖြစ်ပွားတာရှိတယ်
။မြေပုံမြို့နယ်နဲ့မင်းပြမြို့နယ်မှာစိုက်ပွဲဖြစ်ပွားတာမကြားသေးဘူးလို့သူကဆိုပါတယ်။မနေ့ကတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောနေတယ်လို့တပ်မတော်ဘက်ကတော့အတိမပြုခဲ့ပါဘူး။အလားတူမနေ့ကရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့တပ်အလောင်း TNL တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအကျော်ကပြောပါတယ်
။ရှမ်းဘက်မှာတော့ဒီမနေ့ကဒီနန်းခမ်းမြို့နယ်မောင်ဝင်းရွာနားမှာပြစ်ခတ်မှုတွေနေဖြစ်တယ်။ဒီမောင်ဝင်းရွာထဏာကျွန်တော်လက်ရှိကနေဘက်ကတော့လည်းတက်ထက်တော့ဒီတပ်ဖွဲ့ကြီးကဖြစ်ဖြစ်တယ
်။နန်းခမ်းမြို့နယ်ဘက်မှာတပ်အလောင်း TNL တပ်ဖွဲ့နဲ့စိုက်ပွဲဖြစ်ပွားခဲ့ကြောင်းသမတော်တရင်မှန်ကြံကြာရေးသွေးမှုဘုံမှုချုပ်စုံမင်းတို့ကအတည်ပြုပြောပါတယ်
။ဟိုဘက်ရှမ်းပြည်ဘက်ကတော့ကျွန်တော်တို့မဝီဆိုင်ရဲ့တောင်ပဲလောက်မှာဆိုတော့ PNL အယောက်30လောက်နဲ့စီးကြတာဖြစ်ပါတယ်
။လက်ရှိမြန်မာစစ်တပ်နဲ့စိုက်ပွဲဖြစ်ပွားနေစေဖြစ်တဲ့ညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ကိုကတပ်ဖွဲ့ MNDAA ၊ရခိုင်လက်နက်ကိုင်ဖွဲ့ AA ၊တမ်းမတော်တပ်ဖွဲ့ TNL တို့ကနလတာတစ်ဖက်ကပြည့်ရဆဲမယ်လို့ဇန်နဝါရီလ၁ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။မြောက်ပိုင်းမှာမိတ်တိုင်းတာလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်ရုပ်ကြာတရားဝင်ငင်းချမ်းရေးဆွေးနွေးပွဲတွေပြတ်စနေရကနေနောက်ပတ်တွင်းမှာပဲပြန်လည်ကျင်းပနိုင်ဖို့အစီအစဉ်နေတာပါအဖြစ်ရဆေးရင်းနဲ့ငင်းချမ်းရေးအတွက်သိဆုံဆွေးနွေးဖို့အစီအစဉ်ရှိနေပေမဲ့တမတော်ရဲ့သဘောထားကြောင့်ပြည်လည်ဖို့ခက်နေအောင်မယ်လို့အေအေပြောခွေရခိုင်တုခကမြင်ပါတယ
်ဒီအရင်လုံးကမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီအတော်လေးတင်းပါတဲ့သဘောထားတွေရှိတယ်အဲ့ဒီတင်းပါတဲ့သူတို့သဘောထားတွေကိုသူတို့ဘက်ကဒါဖြေရှင်းပေးပြီးတော့မှဟိုနှုတ်တစ်ဖက်ပြေးလေအောင်နှိမ့်နိုင်နိုင်မယ်ဆိုလို့ရှိရင်ပြေနေမှုတော့ရနိုင်တာပေါ့နော်ဒါပေမဲ့အခုရှင်ကြည့်တော့အဲ့လိုမျိုးအရေးရောင်တော့ဟိုမတွေ့ရသေးဘူးကြာ
တမတော်တရင်မှကြံကြံရေးတွင်းမှုဘုံမှုကျုပ်စွန်မင်းထုံးကတော့ငင်းချမ်းကြီးမဆွေးနေတဲ့ဆက်စားရင်ဆွေးနေတာပိုကောင်းတယ်လို့ပြောပါတယ်
လောကကြီးကပြောကျွန်တော်ကတော့မဆွေးရတဲ့ဆိုင်တော့ဆွေးနေကြတာတော့ပုံပြကြသိုးတက်မှုရှိရပါတော့အမြင့်တစ်ခုတော့ဖြစ်လာပါပေါ့ဒါကတော့ဟိုစောစီးရောကျွန်တော်လက်မွေးပါနိုင်တော့ဒီဆွေးနေတဲ့ဆွေးနေချက်လေးပေါ့မှာမလို့ဒီပါလိမ့်
အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့ရဲ့လာမယ့်ဆွေးနွေးပွဲကနေ bilateral နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးနိုင်ဖို့တချို့ဖွဲ့တွေကညွှန်လင့်ထားသလိုဒီခိုင်ပြည်နယ်တွင်းမှာခြေချလိုတဲ့ AA ဖွဲ့ရင်မှန်းချက်နဲ့ AAT ရှိမှုကိုလက်မခံတဲ့သတ်မှတ်တော်တို့ကြားသဘောထားကွဲလွဲမှုတွေကြောင့်ငြိမ်းချမ်းရေးကြန့်ကြာနေမဲ့အခြေအနေရှိအောင်မယ်လို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်ထားပါတယ်ခင်ဗျာ